ဆရာတို့မအမျိုးသားဒီမိုကရေစီအဖွဲ့ကဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ချတယ်ဆိုတာဘယ်လိုပါလဲခင်ဗျ။
ဟုတ်ကဲ့ကျွန်တော်တို့မအမျိုးသားဒီမိုကရေစီအဖွဲ့ကဒီ2008ဖွဲ့စည်းပုံခြေကားဥပဒေကိုလက်မခံတဲ့အခါကျတော့2010ရွေးကောက်ပွဲကျတော့မအမျိုးသားဒီအဖွဲ့နဲ့ဝင်ရောက်ရှင်နေမှာမဟုတ်တဲ့ကြောင်ဆက်လက်ပြီးပါတီမှတ်ပုံတင်မှာမဟုတ်ဘူး။ကျွန်တော်အဲ့တိုင်းရက်ဒီကိုဆုံးဖြတ်ထားပါတယ်။ဒီလမတ်လ24ရက်နေ့ကကျင်းပတဲ့အစည်းအဝေးမှာဖြစ်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။အဲ့တော့ဒီအမွန်အမျိုးသားဒီမိုကရေစီအဖွဲ့တွေကပဲခေါင်းဆောင်တချို့ပေါ့လေအခြားနာမည်နဲ့ပါတီထောင်မှတ်ပုံတင်ပြီးတော့ဟိုရွေးကောက်ပွဲဝင်မယ်ဆိုတဲ့သတင်းတွေလည်းကျွန်တော်တို့ကြားရပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့
အဲ့ဒီတွင်ကကျွန်တော်တို့မကြောက်ဘူး။အမျိုးသားဒီမိုကရေစီအဖွဲ့ကနေအဲ့ဒီအိပ်ပိုင်းခေါင်းဆောင်တွေဝင်မှာမဟုတ်ဘူးဆိုတာသိကြရတယ်ဗျ။
ကျွန်တော်တို့ဒီလိုကြားရလေဒီဥက္ကဋ္ဌရီနိုင်ထွန်းသိန်းတို့ဒုက္ခရဥနိုင်ငွေသိန်းတို့ပေါ့ဟိုသူတို့တွေရဲ
့
ဟုတ်ကဲ့သူတို့တွေကနိုင်ကအဖြစ်လုတ်ပြီးတော့ပါတီတစ်ခုဖွဲ့ပြီးတော့ရွေးကောက်ပွဲဝင်မယ်ဆိုတော့အတန်လေးကြားလိုက်ရလို့ပါအ
ခုလုံးဝမဟုတ်ပါဘူးကျွန်တော်တို့24ရက်နေ့အစည်းအဝေးမှာကျွန်တော်ဥက္ကဋ္ဌကြီးCRB ဖွဲ့ဝင်နဲ့ထွန်းသိန်းလက်တယောက်တယ်သူပဲဥဆောင်ကျင်းပတယ်လို့ပြောရင်ရပါတယ်အဲဒုက္ခနိုင်ငွေသိန်းကတော့တီတီဖြစ်တဲ့အတိုင်းဝါကြီးနိုင်ငံရေးမှာအဖွဲ့ဝင်ဖြစ်တယ်။နောက်ကျွန်တော်တို့ UNA မှာကြောရှိဝရှိတဲ့ပုံကိုတူးဖြစ်တယ်။သူတို့ကိုယ်တိုင်တက်ရောက်တဲ့စီးဖြစ်တယ်။အဲကျွန်တော်တို့ဘက်ကထွေထွေတွင်းမှုကျွန်တော်ရဲ့တွဲတွဲထွေထွေတွင်းမှုဒေါက်တာမင်းကြည်ဝင်းရဲ့အခြားစီးစီးCC တက်ရောက်ပါတယ်။အလုံးလူ20ကျော်တက်ရောက်ပါတယ်။အဲ့ဒီအထက်ကကျွန်တော်တထွန်းသိန်းနဲ့နိုင်ငံသိန်းကျွန်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌကနေရာကပြုတ်လုတယ်ဆိုတော့ဟိုဘယ်လိုမှမဖြစ်နိုင်ပါဘူး။ဥက္ကဋ္ဌကြီးနဲ့ထွန်းသိန်းကအခုပဲမော်မြင်မှာရှိနေလို့ပါပဲ။မဟုတ်ဘူးတဲ့။အဲ
့တော့ဒေါက်တာမင်းဆိုးလင်းတို့ပါတီကမဟုတ်ပဲနဲ့အခြားမွန်တိုင်းသားခေါင်းဆောင်တွေကရောဒီ2010ရွေးကောက်ပွဲကိုဝင်မယ်ဆိုတဲ့သတင်းတွေကြားလာခင်ဗျ
။ဒီမွန်ဒီမိုကရေစီပါတီဆိုပါလေ။အဲ့ဖွဲ့ဖွဲ့တို့ပြောတမ်းကြားတယ်။အဲကျွန်တော်တို့မဝင်ဘူးစင်မွန်ပြည်သစ်ပါတီလည်းဟိုတချမ်းခွဲထွက်ပြီးရေကောက်ပွဲဝင်နိုင်တယ်ဆိုတော့တွက်ထပ်ပြီးသားပဲမွန်ပြည်သစ်ပါတီနဲ့ကျွန်တော်တို့ပြစ်ခရရစီစယူပြီးခဲကလိစမှုရှိပါတယ်အဲကျွန်တော်တို့မှာလချားဆိုသလိုတည်ဆုံဆွေးနွေးမှုရှိပါတယ်ကျွန်တော်တို့အကဲခတ်လို့ရသလောက်ကမွန်ပြည်သစ်ပါတီကအချို့သောအဲဗဟုကောမတီအရှိရှိတဲ့လူတွေဘိုလ်လုံးမဆောင်အရှိရှိတဲ့လူတွေကမှပါချင်းပါမယ်နည်းနည်းဟိုကျွဲကုန်နေတဲ့လူတွေပေါ့ဗျာထပ်မံမတောက်ထားနိုင်တဲ့လူတွေအချို့ကပဲ့ထွက်လာပြီးတော့အယူဘပွဲဝင်နိုင်တဲ့အလားလာတော့ကျွန်တော်မြင်ထားပါလေဒါမှမကြခင်မှာအဲ့ဒါကြီးပေါ်လာမှာပ
ါဟုတ်ကဲ့ခင်ဗျာဒီမွန်ပြည်သစ်ပါတီကအခုအချိန်တည်းတိပေါ့လေဒီနေကြသောတတ်မဖွဲ့ပဲနဲ့ဟလာသူတို့ရက်တည်နေတယ်ပေါ့နော်ဆရာတို့ကလည်းအခုရွေးကောက်ပွဲမဝင်ဘူးထပ်ပြီးတော့ကြေညာတဲ့ခါကျတော့ဒီမွန်ဒေတာမှာမွန်ပြည်သူလူထုပေါ်မှာအာဏာပိုင်တွေရဲ့ PR တွေပိုများလာတဲ့အခြေအနေရှိလားခင်ဗ
ျမွန်ပြည်သစ်ပါတီကလည်းကြောက်တာဖြစ်လက်မခံဘူးဆိုတာကအစကတည်းကပါအခုလည်းပဲအချိန်ကျော်လွန်သွားတာနဲ့များသူတို့မွန်ပြည်သစ်ပါတီကို PR ပေးတယ်လို့ပြောဆိုကြားပါတယ်ဒီမွန်ပြည်သစ်ပါတီကတော့သူ့ရဲ့သဘောထားကပြောင်းလဲမှာမဟုတ်ဘူးကျွန်တော်မွန်မြူသားဒီဖွဲ့ဘက်ကနေပြန်ကြည့်ရင်လည်းဒီ2008ဖွဲ့စည်းပုံခြေကဥပဒေကိုဘလို့မလက်မခံနိုင်ဘူးဆိုတာအဲ့လိုရှိခဲ့တယ်။အဲ့ဒီအပေါ်မှာတော့ကျွန်တော်တင်တဲ့ဟိုမွန်ဒီသားတွေမှာ PR တစုံလားပူလားဆရာအကြောင်းမရှိဘူးလို့ထင်တယ်။အဲ့တကယ်လို့မွန်ပြည်သစ်ပါတီအပေါ်မှာအဲ့ဒီတိုက်ခိုက်မှုဗန်နန်တိုက်ခိုက်မှုဆိုတဲ့အချက်ဖြစ်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်ပြည်သူအနေနဲ့များတော့အထိနာမလို့ပြကြပါ
အခုဒီကနေ့လက်ရှိအခြေအနေမှာရောမွန်မျိုးသားဒီမိုကရေစီကမွန်လူထုရဲ့ဟလာထောက်ခံမှုအနေအထားဘယ်လောက်ရှိလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ပါတီက1992မတ်လလောက်ကနေဖြစ်သင်းခံရတယ်လက်ပေါင်း17နှစ်လောက်ရှိပြီအဲ17နှစ်ကာလအတွင်းမှာပတ်ပုတ်လည်းမရှိဘဲနဲ့ကျွန်တော်ရက်တည်လာနိုင်ခဲ့ပါတယ်အဲရက်တည်နိုင်ခဲ့တဲ့ဟိုဟိုအသက်ပညာတစ်ခုပဲဆိုကြပါတော့အဲဒါကျွန်တော်တက်မြောက်ထားပါတယ်မွန်ပြည်နယ်တွင်းမှာရှိတဲ့ပြည်သူတွေရဲ့အနေအထားကိုဖြည့်ဆည်းပေးနိုင်မှုအတွက်ပါတီမဖြတ်သိမ်းခင်ရတဲ့ပုံစံတိုင်းပဲကျွန်တော်ဆက်လက်လှုပ်ရှားဆောင်ရွက်နေပါတယ်။အဲတော့ကျွန်တော်ပုံမှန်ထားခဲ့တဲ့ပြည်သူထောက်ခံမှုကတော့ကျဆင်းမသွားဘူးလို့ကျွန်တော်အကြံပြင်အဲ့လိုပဲမြင်ပါတယ်
။ဟုတ်ကဲ့ဒေါက်တာမင်းဆိုလင်းအများကြီးကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ။